American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့တွေ့ဆုံပွဲဟာသမိုင်းတွင်တဲ့တွေ့ဆုံပွဲအဖြစ်မှတ်တမ်းတင်ပါတယ်။ American သမ္မတတွေထဲမှာပထမဆုံးနဲ့တဦးတည်သောမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခွင့်ရခဲ့တဲ့ American သမ္မတအဖြစ်လည်းသမိုင်းတွင်သွားပါတယ်။ခေါင်းဆောင်တို့တွေ့ဆုံပွဲအပြီးသတင်းစာရှင်းလင်းပွဲကိုလည်းနှစ်ဦးစလုံးတက်ရောက်ပြီးပြုလုပ်ခဲ့သလိုတူကိုတူအပြန်လန်ချီးကျူးနေကြတာလေအလွန်အမင်းများဖြစ်နေသလားလို့တုံ့သက်သူတွေကပြောပါတယ်အမေရိကန်သမ္မတ Donald Trump ကသတင်းစာရှင်းလင်းပွဲမှာ
26 years of age and is able to run it and run it tough you'd be very surprised very smart
26 နှစ်သားရှိသေးတဲ့ကင်ဂျွန်အန်ဟာအင်ပဒါမှခက်ခဲနေတဲ့အခြေအနေတွေကိုကင်တွယ်နိုင်ပါတယ်ခင်ဗျားတို့အံ့ဩသွားပါလိမ့်မယ်တိတ်ပါနှတ်တယ်လို့အလွန်တော်တဲ့စိစရည်သမားတူဖြစ်တယ်လို့လည်းပြောသွားပါတယ်။ဒါကဘာလို့အထူးစိတ်ဝင်စားနေတဲ့ခေါင်းဆောင်ဦးရဲ့တွေ့ဆုံပွဲမှာဘာတွေများသဘောတူညီချက်တွေရခဲ့ပါလဲဆိုတော့မြောက်ကိုရီးယားဘက်ကအထူးစိုးရိမ်နေတာကသူ့နိုင်ငံလုံခြုံရေးပဲဖြစ်ပါတယ်။ဒါကိုတစ်ဖက်ကတာဝန်ယူမယ်ဆိုရင်ကိုရီးယားကျွန်းဆွယ်ကိုအနုမြူကင်းမဲ့တဲ့ဇုံဖြစ်စေရမယ်လို့ကင်ကသတိပေးသွားပါတယ်။အမေရိကန်ဘက်ကတာဝန်ယူပေးရမှာနောက်တစ်ခုကတော့တောင်ကိုရီးယားနဲ့ပူးတွဲဆောင်ရွက်နေတဲ့စစ်ရေးလက်ကျင်ပွဲကိုရပ်ပေးရမှာဖြစ်ပါတယ်။ American သမ္မတ Donald Trump ပြောတာကကျွန်တော်တို့အတွက်အလွန်ကိုအကုန်ကျများတဲ့စစ်ရေးလက်ကျင်ပွဲတွေကိုရပ်မှာဖြစ်တယ်လို့ပြောပါတယ်။အခုလို American ဘက်ကစစ်ရေးလက်ကျင်ပွဲတွေကိုရပ်မယ်လို့ပြောခဲ့တာကတော့စစ်ရေးလေလာသူအများကတိတ်များလောသွားသလားလို့စိုးရိမ်မှုတွေဖြစ်သွားပါတယ်။ American ကြီးတဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဘိုချုပ်ကြီး ဂျေရမီ ဘွတ်ရှ်ပြောတာက
60 nuclear weapons Brian intercontinental ballistic missiles medium and short range missiles 100,000 rockets aimed at Seoul a chemical weapons
program အနုပြုပုံ60ပိုင်ဆိုင်ထားပြီးတာဝေးတလက်ထောင်တောင်းချီတဲ့ဒုံးကျည်တွေသူ့အကူဝန်းခွဲကိုတတ်လိုက်တဲ့ဓာတုလက်နက်မျိုးတွေအများအပြားပိုင်ဆိုင်ထားတာမို့ဓာတွေကိုအားလုံးဖျက်ဆီးပစ်ပါမယ်ဆိုတဲ့အာမခံချက်မျိုးတကယ်ရနိုင်မှာမလားလို့ပြောတော့ပါတယ်အလားတူပဲသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကိုသတင်းတောက်တွေကမေးမြန်းခဲ့တာလဲဒီအချက်ပဲဖြစ်ပါတယ်လက်နက်တွေဖျက်သိမ်းပေးမယ်ဆိုတာအချိန်ဘယ်လောက်ကြာမှလဲအချိန်ဘယ်လောက်ကန့်သက်ထားပါသလဲဆိုတာပါသမ္မတထရန့်ကတော့ချက်ချင်းကြီးတော့ဘယ်ဖြစ်မလဲဒါပေမဲ့မြန်တော့မြန်မှာပါလို့သာဖြေခဲ့ပါတယ်ဒါပေမဲ့အမေရိကန်ဘက်ကတော့စစ်ရေးလက်ကျင့်မှုတွေကိုရလိုက်တာဟာနည်းနည်းစိုးနေသေးတယ်လို့ဆိုပါတယ်ဝေဖန်သူတချို့ကတော့စစ်ရေးလက်ကျင့်တာကိုရပ်တာဟာမြောက်ကိုရီးယားထက်တရုတ်အတွက်အသက်ရှူခြုံသွားစေတယ်လို့သုံးသပ်ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာခြေလမ်းကျဲကျဲနဲ့လှုပ်ရှားနေတဲ့တရုတ်ကိုတားဆီးနိုင်မှုအမေရိကန်နဲ့ Pacific ဒေသကနိုင်ငံတွေစီးရေးလက်ကျင့်မှုတွေမပြတ်လုပ်ပြနေဖို့လိုတယ်လို့ဆိုပါတယ်။ဒါကိုစီးပွားရေးသမားတဦးပြီးသမ္မတထရန့်ကငွေကုန်တက်တာအောင်စီးရေးလက်ကျင့်တာကိုရက်လိုက်တယ်ဆိုတာတော့သိအတိတ်ပဲမရှိလာဘူးလို့ CNN သတင်းသုံးသပ်ခန်းမှာဝေဖန်သွားသူတွေရှိပါတယ်။တစ်ဆက်တည်းမှာပဲကမ္ဘာလုံးစိတ်ဝင်စားနေတဲ့ဒီတွေ့ဆုံပွဲကိုကင်ဂျွန်အမ်အနေနဲ့အကျိုးရှိရှိအသုံးချသွားတယ်လို့ MSNBC သတင်းသုံးသပ်ခန်းမှာပြောပါတယ်။ Gordon Chan ဆိုသူကကုလသမဂ္ဂကလူအခွင့်အရေးချိုးဖောက်သူလို့သတ်မှတ်ထားပြီးအပြည်ပြည်ဆိုင်ရာတရားရုံးကအရေးယူဖို့ဆုံးဖြတ်ထားသူတူကို WB ကောင်းကြီးပေးနေကြတယ်လို့ပြောသွားပါတယ်။မနေ့ကတွေ့ဆုံပွဲအပြီး American လွတ်တော်ကပါတီနှစ်ယောက်ကအမတ်တွေအနေနဲ့ကတော့အကောင်းမြင်သုံးသပ်သူတွေများပါတယ်။ဒါပေမဲ့နောက်ပိုင်းမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံပွဲမှာအမေရိကန်လွှတ်တော်နှစ်ယောက်မှာဆုံးဖြတ်ချက်တွေရယူပြီးဆောင်ရွက်ဖို့ကိုလည်းပြောဆိုနေကြပါတယ်ခင်ဗျာ